နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ရဲ့ဒီကနေ့မြိတ်ခရီးစဉ်အတွင်းမှာတနင်္သာရီတိုင်းဒေသဝန်ကြီးချုပ်နဲ့အစိုးရကိုအရေးယူဖို့ဆန္ဒပြမှုတွေလမ်းခရီးမှာကြုံခဲ့တယ်လို့မြို့ကန်လူထုနဲ့တွေ့ဆုံပွဲမှာလည်းတိုင်းဒေသကြီးအစိုးရအဖွဲ့ကိုပြောင်းလဲဖွဲ့စည်းဖို့တိုက်တွန်းမှုတွေနဲ့ပါရင်ဆိုင်ခဲ့ရပါတယ်။ဒေါင်ဆန်းစုကြည်ကအခုခရီးစဉ်ရည်ရွယ်ချက်တစ်ခုဖြစ်ဒေသအစိုးရအဖွဲ့ရဲ့ဆောင်ရွက်မှုတွေကိုသုံးသပ်ဖို့လာရောက်တာဖြစ်တာကြောင့်တိုင်တန်းမှုတွေကိုစုံစမ်းအရေးယူမယ်လို့တုံ့ပြန်ခဲ့ပါတယ်။ဒီအကြောင်းကိုကိုသားညုံကပြောပြပေးမှာပါရှင်။
တွင်းနိုင်တိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာလက်လက်မော်ကိုဒေသတွင်းမှာတိုင်ကြားချက်တွေကြောင့်အဂတိလဲစားမှုတိုက်ဖြိတ်ကော်မရှင်ကစစ်ဆေးနေပြီးတော့မကြခင်မှာအရေးယူခံရပွဲရှိတယ်ဆိုတဲ့သတင်းတွေထွက်နေတဲ့အတွက်ဒေါန်ဆန်းစုကြည်ရဲ့အခုထိဘိတ်ခီးစဉ်ပေါ်မှာအများစိတ်ဝင်စားမှုရှိခဲ့ကြပါတယ်ဒေါန်ဆန်းစုကြည်ဒီကနေ့ဘိတ်ရောက်ပြီးတော့လူလူတွေ့ဆုံပွဲအတွက်လာရောက်တဲ့လမ်းတစ်လျှောက်မှာလည်းတိုင်းဝန်ကြီးချုပ်ကိုအရေးယူဖို့တိုက်တွန်းတဲ့ပိုစတာတွေကင်ဆယ်ဆန္ဒပြသူတွေရှိပါတယ်ဒေါ်စုနဲ့လူလူနဲ့တွေ့ဆုံပွဲမှာတော့ဒေသတွင်းလူအချက်တွေကိုတူးချင်းပြောဆိုခဲ့ကြတဲ့အပြင်တိုင်းဒေသကြီးအစိုးရအဖွဲ့ကိုပြင်ဆင်ဖွဲ့စည်းဖို့ဆိုပြီးတော့အခုလိုမျိုးအသီးသီးတိုက်တွန်းပြောဆိုတာတွေရှိခဲ့ပါတယ
်။အခုအမေတာတဲ့အချိန်မှာပြောနေဆိုနေတဲ့ကိစ္စတွေအားလုံးကအမှတ်တကယ်တော့ကျွန်တော်တို့ဟိုဟာလုပ်နေတဲ့တိုင်းစင်အစိုးရအဖွဲ့တွေအလုံးမလုံးလို့ခင်ဗျာ။ဒါကျွန်တော်အမှန်တိုင်းပြောတာကျွန်တော်တို့
အဓိကကဘာလဲဆိုအစိုးရအရန်ဒီဟာကျွန်တော်တို့အားနည်းနေပါတယ်နော်အစိုးရရဲ့မောင်းနေမှုပြောကြားနေရတယ်ဆက်ဆံရညပြင်းနေဆိုကျွန်တော်တို့တုံ့တက်လို့ရပါတယ်အဲ့ဒီတုံ့တက်ချက်တွေလည်းကျွန်တော်တို့ပြထားပါတယ်အမေအဲ့ဒီမှာကျွန်တော်တို့ပူထားတဲ့စိုက်တိုက်သောပုံမှာအလေးနဲ့ကျွန်တော်တို့ဒီကြည့်ပြီးတော့ပြန်ပြီးဆုတ်ဖြတ်ပြီးတော့ရန်တရားပြန်ပြီးပြုတ်ပြန်ပေးဖို့ကျွန်တော်တို့ဒီတူချုံနဲ့ကျွန်တော်တို့တောင်းဆိုရပါတယ
်ခု2020မှာ NLD မဲပြတ်ပတ်နဲ့ပြည်လဲအနိုင်ရဖို့လည်းကျွန်တော်တို့လိုလားပါတယ်ဒါပေမဲ့လက်ရှိအုတ်ချုံနေတဲ့တနင်္သာရီတိုင်းအစိုးရဝန်ကြီးချုပ်နဲ့တကွစီမံခန့်တမ်းဝန်ကြီးကျန်တဲ့တော်ကြားဖြစ်နေတဲ့ဝန်ကြီးတို့လို့ဝန်ကြီးအစိုးရအဖွဲ့အမြန်ဆုံးဖယ်ရှားရှင်းလင်းပေးမှာပါလို့ရင် NLD ရဲ့ပုံရိပ်ပြီးအမြန်ဆုံးတင်လို့ပြီးဒီလူတွေတော့ကြောက်ရဲ့မဲနိုင်ဖို့မဲဆွဲပြမလို့ပါဘူးဗျာ
ဘိမျိုးပလဲရတနာခမ်းမမှာဒေါန်ဆန်းစုကြည်နဲ့ဒေသခံတွေတွေ့ဆုံပွဲအတွင်းတိုင်းဒေသကြီးအစိုးရအဖွဲ့ကိုအရေးယူဖို့အသီးသီးတင်ပြခဲ့ကြတာပါဒီပေါ်မှာသူ့အနေနဲ့အရေးတည်မှုရှိတယ်ဆိုတာကိုလည်းဒေါန်ဆန်းစုကြည်ကတုံ့ပြန်ပါလေ
ကိစ္စဖြစ်ပါဦးကျွန်မလည်းနားလည်ပါတယ်ကျွန်မတနင်္သာရီကိုလားတဲ့အကြောင်းတစ်ခုကလည်းအစိုးရအဖွဲ့ကိုနည်းနည်းဆုံးမဖို့ဖြစ်ပါတ
ယ်အခုလိုတိုင်းဒေသကြီးအစိုးရအဖွဲ့အားနည်းချက်အပါအဝင်အခြားလူအချက်တွေကိုပုံဝင်လင်းလင်းတင်ပြခဲ့ကြတဲ့အတွက်လဲသူ့အနေနဲ့ဒီခီးစဉ်လာရကြိုးနှက်တယ်လို့ဒေါန်ဆန်းစုကြည်ကပြောပါတယ်။ဒါပေမဲ့လဲဒေသခံတွေတင်ပြခဲ့ကြသလိုတိုင်းဒေသကြီးအစိုးရအဖွဲ့ကိုရေးယူမလားဒေါန်ဆန်းစုကြည်ပြောခဲ့သလိုပဲဆုံးမယုံတက်တက်လာဆိုတာကတော့မချေနှက်တဲ့ဒေသခံတွေအတွက်စိုးရင်စရာမေးခွန်းပါ။လူလူတွေ့ဆုံပွဲမှာပါဝင်ခဲ့သူတူဖြစ်တဲ့ကိုအောင်ပိုင်စုကတော့ဒေသခံတွေရဲ့စိုးရင်ချက်ကိုဒေါန်ဆန်းစုကြည်ဘက်ကအလေးနဲ့ထားမယ်လို့မျှော်လင့်ပါတယ်တဲ့
။ဒေါန်ဆန်းစုကြည်နဲ့တူပြီးနဲ့တွေ့တဲ့အချိန်မှာဆိုတော့အောက်ရောက်မှုရှိတော့ပေါ့နော်။ဒါနဲ့ဒီတော့မိဘလေးပုံမှာပြန်ကြည့်ကြတဲ့ဒီတိတ်ဆိုင်ရောတိုင်းကိုကြည့်တာတော့ခဲ့တော်တော်ဖြည့်တဲ့တော့ဟောနည်းနည်းတော့ကတော့ဟောမရှိဘူးပေါ့ဒီဟောလဲတော့ဆောက်ကြည့်လဲတိကောင်းမင်းထင်ပါတယ
်ဒီကနေ့တွေ့ဆုံပွဲမှာလဲတော်တော်များများကသူတို့ရဲ့မချိနှက်ချက်တွေပြောခွင့်ရလိုက်တယ်လို့ထင်ပါတယ်ခင်ဗျာ
ပြောခွင့်ရလိုက်တယ်ကိုဟုတ်တယ
်ဒေါ်ဆန်းစုကြည်လဲသိသွားပြီဆိုတော့ဟိုဘလို့များမျှော်လင့်ထားလဲတေချာဖြည့်ရှင်းနိုင်မယ်လို့ထင်ပါလား
ဟုတ်ကဲ့ဒေါ်ဆန်းစုကြည်ကိုလိုက်လော်တယ်ဆိုတော့သူကလဲတူတူတူအလေးထားတဲ့လူတရားဖြစ်တဲ့တွေ့တော့ဟောမျှော်လင့်မိတယ်ပေါ့နော်မျှော်လင့်မိတယ်ဆိုတော့ဒီတကယ်တိုင်ဆိုတော့တော့ဆိုတိုင်ရဖတ်တော်မဟုတ်ဘဲနဲ့သူတင်းဆိုင်ရောတော့နေပြီးတော့ဖတ်ပြီးမော့သူတို့ပေးတဲ့ဟုတ်မော့သူတို့ရဲ့မှတ်ချက်နဲ့ဟောဒေါ်ဆန်းစုကြည်ကဖတ်တဲ့ဆိုတော့ဒီဟောတစ်ခုကိုတော့စိုးရိမ်ပြီးတော့ဗောနော
်ဒါကတော့တိုင်စာကိစ္စဗောနော်ဒေါ်ဆန်းစုကြည်ကပြောသွားတယ်တိုင်စာတွေပေးလိုက်ပါလို့ပြောသွားတယ်ဒါပေမဲ့လက်တွေ့မှာဒေါ်ဆန်းစုကြည်ကိုပြောလိုက်နိုင်တယ်ဒေါ်ဆန်းစုကြည်ကိုယ်တိုင်ကလည်းသူ့အနေနဲ့ဒီအခုလာတဲ့ကိစ္စမှာတိုင်းစိုးရကိုဆုံးမဖို့ဖြစ်တယ်တိုင်းစိုးရနဲ့သူတွေ့မယ်လို့ပြောပါတယ်ခင်ဗျာအဲ့တော့ဒေါ်ဆန်းစုကြည်တကယ်ပဲအရေးယူဆောင်ရနိုင်မှုလုပ်မယ်ထင်ပါလား
ဒီမှာပြည်သူတွေတိုင်ထားတဲ့ပုံမှာမူတည်ပြီးတော့ဟောပေါ့အရေးယူပိတ်တဲ့ဆိုရင်တော့ပြည်သူတွေအရေးယူမယ်လို့ထင်ပါတယ်ခြားတိုင်းတဲ့ပြည်နယ်တွေမှာလည်းအဲ့လိုအရေးယူချက်ဆိုတော့ရှိတယ်ဆိုတော့လေ
တိုင်းနိုင်ငံတိုင်းဝန်ကြီးချုပ်ဒေါက်တာလက်လက်မော်ဟာသူ့ရဲ့ဆွေမျိုးသားချင်းတွေကိုလုပ်ပိုင်ခွင့်နေရာပေးမှုအစိုးရတင်တာတွေမှာအာဂတိလဲစားမှုစွမ်းဆောင်ရည်ညံပြင်းမှုစတဲ့ကိစ္စတွေမှာ NLD ပါတီဗဟုထံတိုင်ကြားချင်းခံထားရတယ်လို့ဒါရီနဲ့ဆက်ဆက်ပြီးတော့အာဂတိလဲစားမှုတိုက်ဖြည့်ကော်မရှင်ရဲ့စုံစမ်းခြင်းခံရတယ်လို့လည်းသိရပါတယ်။ဒါကြောင့်လည်းပဲဝန်ကြီးချုပ်ကိုအနာပေးမယ်လို့ပြီးခဲ့တဲ့ဇန်နဝါရီလကလေးကသတင်းထွက်ခဲ့တာပါ။အခုဒေါန်ဆန်းစုကြည်ရဲ့ခီးစဉ်အတွက်မှာတော့ဒီတိုင်ကြားချက်တွေပေါ်မှာသူ့အနေနဲ့တိုင်းဒေသကြီးအစိုးရအဖွဲ့နဲ့တွေ့ဆုံပြီးတော့သူကိုယ်တိုင်စုံစမ်းမေးမြန်းမှုတွေလုပ်မယ်လို့ယူဆပါတယ်ခင်ဗျာ။